တရုတ်ကွန်မြူနစ်ပါတီထိပ်တန်းခေါင်းဆောင်တဦးဖြစ်ခဲ့သူဘိုဂျီလိုင်းအပေါ်ပြင်းထန်တဲ့ပြည်တံလေးချမှတ်ဖို့တရုတ်အစိုးရရှိနေတွေကတောင်းဆိုထားပါတယ်။သူ့ပေါ်ဆွဲတင်ထားတဲ့အကျင့်ပြတ်ချဆမှုဆိုင်ရာအမှုကို9ရက်ကြာကြားနာပြီးတဲ့နောက်တနင်္လာနေ့မှာအဆုံးသတ်ခဲ့တာပါ။ဘိုဂျီလိုင်းကိုဆွဆွဲတဲ့အထောက်အထားတွေဟာလုံလောက်ပြီးတော့လက်စားမှုခိုးယူမှုအာဏာလွှဲသုံးစားလုပ်မှုနဲ့ဆိုင်ရာဆွဲချက်တွေနဲ့တွင်ဆိုင်တဲ့ဒီအချက်လက်တွေဟာရှင်းနေတယ်လို့တရုတ်ရတရားရုံးပြောခွင့်ရသူဒီတီယူယန်ကြီးကပြောပါတယ်။9ရက်ကြာအမှုစစ်ဆေးတာဟာတနင်္လာနေ့အစောပိုင်းမှာအဆုံးသွားခဲ့ပါတယ်။စီရင်ချက်မှာတော့တမတ်ရက်တရက်မှာဒီကျညာမယ်လို့အရှိပိုင်းဂျီနမ်မျိုးပြည်သူတရားရုံးတာဝန်ရှိသူတွေကပြောပါတယ်။ဘို့အပေါ်ချမ်းသာတဲ့စီးပွားရေးလုပ်ငန်းရှင်တဦးစီကနေပြီးတော့လက်ယူမှုခိုးမှုအနာလွဲသုံးစားမှုတွေနဲ့ဆွဆွဲထားပါတယ်။သူ့ရဲ့ထိတ်တန့်တဲ့အတောက်တူဖြစ်သူချန်ချင်းရဲချုပ်ဟောင်းဝမ်လီကျွန်းဟာလူလိန်လို့ဒီသူ့ရဲ့ထွဲဆိုချက်မှာဘိုကပြောပါတယ်။အမားရွံ့တွေကိုလုတ်ခဲ့မိတယ်ဆိုတာကိုဘိုကဝန်မခံပေမဲ့ရာဇဝတ်မှုမကင်းတဲ့ဘလူလုတ်ရမျိုးကမှမလုတ်ခဲ့ဘူးလို့ညင်ထားပါတယ်ရှင်။